ဒီမင်းနိုင်ငံမှာရှိတဲ့ဟူတီစစ်သွေးကြွတွေရဲ့မြေရောက်လက်နက်သုလောင်ယုံတွေကိုအမေရိကန်ကဒီမနစ်အပုတ်ထူးနေတော့ကလေကြောင်းကနေအတိအကျကိုပဲပြစ်ခတ်တိုက်ခိုက်နိုင်ခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော်စတင်ကပြောပါတယ်။ရေကြောင်းကုန်သွယ်ရေးတွေမှာအထူးကြတဲ့ပင်လယ်ဒီနဲ့အေဒင်ပင်လယ်ကွေ့ထဲမှာသွားလာနေတဲ့သင်္ဘောတွေကိုအနှောက်အယှက်ပေးပြီးတော့တစ်နှစ်ပတ်လုံးပြစ်ခတ်တိုက်ခိုက်နေတဲ့ဟူတီအဖွဲ့တွေရဲ့လက်နက်စခန်းတွေကိုအမေရိကန်က B2 ဘုံးကျဲလေယာဉ်တွေနဲ့တိုက်ခိုက်ခဲ့တာပါ။ဒါဟာဖြစ်တစ်ဖက်ရန်သူကိုသူတို့ဘလောက်ပဲပုံရှိုးွယ်ရှိုးနဲ့အပြင်းထန်တိုက်ခိုက်တိုက်ခိုက်သူတို့ကိုရအောင်ရှာဖွေပြီးတော့တိုက်ခိုက်နိုင်စွမ်းရှိရဆိုတဲ့အမေရိကန်ရဲ့သူမတူစွမ်းပကားကိုပြသလိုက်တာပါပဲလို့ဝန်ကြီးအော်စတင်ကပြောပါတယ်။ကာဇာစစ်ပွဲဖြစ်နေတဲ့အချိန်မှာပါလက်စတိုင်းတွေကသွေးစီးထောက်ခံမှုပြတဲ့အနေနဲ့အီရန်ရှော့ထောင်းတော်ခံပေးထားတဲ့ဖူဒီတပုံတွေဟာပင်လယ်နီနဲ့အီရင်ပင်လယ်ကွေ့တဲ့သွာလာနေကြတဲ့ကုန်တင်သင်္ဘောကြီးတွေကိုနောက်သင်္ဘောငွေတွေဒရုန်းတွေဒုံးကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်နေတာဖြစ်ပါတယ်ဒီလိုတိုက်ခိုက်မှုတွေကနေကာကွယ်ဖို့အမေရိကန်နဲ့ဗြိတိန်တပ်ဖွဲ့တွေကလေကြောင်းကနေအချင်းချင်းပြန်လဲတိုက်ခိုက်ခဲ့ပါတယ်စီးပွားရေးလုပ်ငန်းကြီးတွေကတော့သူတို့ရဲ့သင်္ဘောတွေကိုဒီလမ်းကြောင်းကနေရှောင်ပြီးကုန်ကျစရိတ်ပိုများပြီးခီးပိုရှည်ရဲ့အာဖရိကတိုက်ဘက်ကနေလမ်းကြောင်းပြောင်းသွားလာနေကြတာပါဟူတီတွေရဲ့ဥတွေမဲ့တိုက်ခိုက်မှုတွေကြောင့်လွတ်လပ်တဲ့နိုင်ငံတကာကုန်သွယ်သွားလာမှုတွေထိခိုက်ရပြီးတဘာဝပတ်ဝန်းကျင်ဆိုင်ရာကတ်ဆိုးတွေကျရအောင်နောက်အပြစ်မဲ့ရက်သားပြည်သူတွေရဲ့ဘဝတွေထိခိုက်ရတဲ့အပြင်အမေရိကန်နဲ့လက်တွဲပဲနိုင်ငံတွေရဲ့ကာဒီတပ်ဖွဲ့ဝင်တွေရဲ့ဘဝတွေကိုပါအနည်းငယ်ကြောက်ရအောင်လုပ်နေတာလို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်ရှင်